အမေရိကန်ရှိတောင်ပိုင်းဒေသမှာ Florence Hurricane မုန်တိုင်းကြောင့်ခံရဆဲဖြစ်ပြီးမြောက်ကိုလိုင်းနဲ့ပြည်နယ်ထဲမှာတော့မုန်တိုင်းကြောင့်မိုးရေနဲ့မိုးနဲ့တူရေကြီးတဲ့ဒဏ်ကိုခံရပါတယ်။ဒေသခံတွေရေကြီးတဲ့အန္တရာယ်သတိထားကြဖို့ရာသီဥတုသတိပေးချက်တွေကိုနားထောင်ကြဖို့နဲ့ဘေးလွတ်ရာရှောင်ခိုင်းတဲ့အခါမှာစိတ်ချရနေရာကိုရှေ့ပြောင်းကြဖို့အတွက်မြောက်ကိုလိုင်းနဲ့ပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတနင်္လာနေ့ဒဏ်စာရှင်းလင်းပွဲမှာထပ်ပြီးသတိပေးပါတယ်။ဒါပြင်ရေရှမ်းနေတဲ့လမ်းတွေမှာရေကလက်မအနှင်းငယ်ပဲရှိကြတော့ကားတွေမျောသွားနိုင်တဲ့အန္တရာယ်ရှိနေတာမို့အဲ့ဒီလမ်းတွေပေါ်ကားဖြတ်မမောင်းကြဖို့လည်းတိုက်တွန်းပါတယ်။ Florence Hurricane မုန်တိုင်းဟာ Atlantic သမုဒ္ဒရာအလယ်ပိုင်းကိုဥတီပြီးတဖြည်းဖြည်းရေရှမ်းနေတာဖြစ်ပါတယ်။အခုကမှလေဖိအားနဲ့ရောင်းဝန်းအဖြစ်ရှိနေပေမဲ့ American ပြည်အစုရှိတောင်ပိုင်းတချို့ဒေသတွေမှာတော့မိုးရေကြိမ်လက်မအတော်များများအထိရွာသွန်းနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုချိန်ကြီးဒီမုန်တိုင်းကြောင့်တည်ဆုံးရသူ14ဦးရဲ့မနေ့ရှိနေပါပြီ။တချို့မြို့တွေဟာရေကြီးတဲ့ဒဏ်ကြောင့်ဆက်သွယ်လုံးဝပြတ်တောက်နေပါတယ်။ဝေးပြေးလမ်းမကြီးတွေရေလွှမ်းနေပြီးနေရင်းပေါင်း9သိန်းကျော်ပြည့်စင်ပြီးမရပဲဖြစ်နေပါတယ်။မြောက်ကိုလိုင်းနှက်ပြင်းနဲ့ဒဏ်ကနေရာအတော်များများကိုလေးစနမောအနေနဲ့တတိပြည့်ချက်တွေထုတ်ပြန်ထားပါတယ်။မြောက်ကိုလိုင်းနှက်ပြင်းနဲ့မုန်တိုင်းကြောင့်အပြင်းထန်ဆုံးခံရတဲ့မြို့က New Bern မြို့ပါ။လက်ရှိမှာလေးတိုင်းနှုန်းတစ်နာရီ34မိုင်လောက်ရှိပြီးမိုးရေကြိမ်15လက်မကနေလက်မ20ထိရွာသွန်းနေတာဖြစ်ပါတယ်။မြေရေအတော်နဲ့ကျဖို့မရှိတဲ့အတွက်ရေကြီးရေရှမ်းမှုအန္တရာယ်ရဲ့အတော်ကြာဆက်ရှိနေဖို့ဆက်ရှိနေမှာဖြစ်ပါတယ်။အခုချိန်ထိ Florence မုန်တိုင်းဟာအသက်အန္တရာယ်ချင်းချောက်မှုရှိတဲ့မုန်တိုင်းဖြစ်ရှိနေသေးတယ်လို့မိုးလေဝသပညာရှင်တွေကတတိပေးနေပါတယ်။